စီးရီးယားနိုင်ငံဟရက်ကာမျိုးကအိုင်းစစ်သွေးကြွတွေတင်ပိုက်ထားတဲ့နေရာတွေကနောက်ဆုံးရက်ကွက်တွေကိုပြန်လည်ထိန်းချုပ်နိုင်ပြီလို့အမေရိကန်တွေတန်ဖိုးပေးနေတဲ့ SDF စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်တယ်လို့အမေရိကန်ဥဆောင်တဲ့ IS တိုက်ဖျက်ရေးညွန်ပေါင်းအဖွဲ့ကလည်းဒီမျိုးဟာလွတ်မြောက်ခါနီးနေပါပြီလို့ပြောပါတယ်ရက်ကာမှာတိုက်ပွဲတွေပြီးဆုံးသွားပြီဖြစ်ကြောင်းကတ်စ်နဲ့အာရဗီဒူစစ်တွေနဲ့ဖွဲ့စည်းထားတဲ့ SDF အဖွဲ့ပြောခွင့်ရကပြောပါတယ်။သူတို့အဖွဲ့သားတွေဟာ IS တွေဌာနချုပ်လုပ်ထားတဲ့ဆေးရုံကိုတိမ့်ပိုက်ပြီးတဲ့နောက်မှာသူတို့နောက်ဆုံးခြေကုပ်ယူထားတဲ့အားကစားရုံကိုဝင်ရောက်ပြီးစီးနင်းခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ကဂျူလာကစပြီးရက်ကာမှာထိုးစစ်ဆင်ခဲ့တာဖြစ်ပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပံ့ပိုးကူညီပေးခဲ့တာပါရက်ကာမှာ90ရာခိုင်နှုန်းလောက်ဟာ STF တွေရဲ့ထိန်းချုပ်မှုအောက်ကိုရောက်နေပြီဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကအင်ကာနဲ့သတင်းစာရှင်းလင်းပွဲမှာမဟာမိတ်အဖွဲ့ပြောခွင့်ရဗိုလ်မှူးရန်ဒလန်ကပြောပါတယ် IS စစ်သွေးကြော်တွေကအရှေ့ပိုင်းခံဖြစ်တဲ့ဒီအဇော့တဝိုက်နဲ့တောင်ပိုင်းအစွန်းက Euphrates မြစ်ကြောင်းရှိတဲ့တောင်ကြားဒေသတွေကိုထိန်းချုပ်ထားစေပါ SDF ကရက်ကာကိုပြန်ပြီးထိန်းချုပ်နိုင်ပေမဲ့အဲ့ဒီဒေသမှာလူသားချင်းစာနာမှုဆိုင်ရာပြဿနာကတိုက်ကိုဆိုးဝါးနေစေပဲလို့ Save the Children အဖွဲ့ကပြောပါတယ်